ကိုရိုနာဗိုင်းရပ်စ် COVID-19 ကိုတကဘာလုံးတိုင်းတာနဲ့စိုးရိမ်နေရတဲ့အချိန်စက်ရုံအလုပ်သမားတွေအိမ်မှာနေခွင့်ကိုအရေးကြီးကိစ္စဖြစ်သတ်မှတ်ပြီးဖို့အလုပ်သမားတမကတွေကအစိုးရကိုတောင်းဆိုခဲ့တာမအောင်မြင်ခဲ့ပါဘူး။ကတ်ယောဂရင်ဆိုင်နေရတဲ့အချိန်အလုပ်သမားတွေရဲ့ရပိုင်ခွင့်အတွက်အလုပ်သမားအလို့ရှင်အစိုးရသုံးပွင့်ဆိုင်စွန့်မှုကပြည့်ပြတ်တဲ့ရလမထွက်လာခဲ့ပါဘူး။နေပြည်တော်မှာမနေ့ကမတ်လ25ရက်ကလုတ်တဲ့အလို့ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်စည်းဝေးမှာစက်ရုံတွေပိတ်ပြီးအလုပ်သမားတွေအတွက်အစိုးရလူမှုဖူးလုံရေးရပိုင်ခွင့်တွေအတွက်အလုပ်သမားရောအလုပ်ရှင်ဘက်ကပါမျှော်လင့်ခဲ့ကြတာပါ။ထိုင်းနဲ့မလေးရှားကပြန်လာသူတွေကစက်ရုံတွေရှိရဲ့လှိုင်းသာယာရွှေ့ပြီးသားဗကူးတိုင်းလူနေရာမျိုးတွေကိုရောက်သွားပြီးယောဂဘူးမြန်မြန်ဆန်ဆန်ပြန့်နှံ့သွားမှလဲစိုးရင်ကြောင်းအလုပ်သမားတမကတွေကအစည်းအဝေးမှာတင်ပြခဲ့ပါတယ်။ဆို
တော့ကျမရဲ့ဌာနကဒီလိုအရင်ဗေကန်နာတွေကိုတော့မလုပ်ပါဆိုတာညွှန်ကြားချက်တွေတင်ညာချက်တွေထွက်နေတယ်။အဲဒီဟာတွေကမထွက်လာသေးပဲနဲ့ဒီလိုမျိုးလုပ်ဖို့တော့ဒီဒီမရှိဘူးဆိုတာကိုအစိုးရကပြန်ပြောပါတယ်။စက်ရုံတွေမှာလူကမာတွေတယောက်ကူးသွားပြီဆိုတာနဲ့တို့တို့အများကြီးပေါ့နော်ကုသနှုံနေနေလားဒီနေ့ဒါကြောင့်မို့ကြိုတင်ကာဝယ်တဲ့အနေနဲ့တို့တို့အားဒီဘယ်လတရနေ့ရနေပြီးတော့30ရက်နေ့အထိကိုပိတ်ပေးဖို့ဆိုတာကြောင့်ကောင်းဆိုတာဖြစ်ပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CDUM ဗဟုအလုံးမှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နဲ့စက်မှုလက်မှုအလို့သမားအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ခိုင်စာအောင်ပြောသွားတာပါ။တကယ်လို့စိတ်ယုံတွေကိုပိတ်ပေးမယ်ဆိုရင်အလုပ်သမားတွေကိုဘလို့ပံ့ပိုးကြမလဲဆိုတာလဲသူတို့ဆွညွေခဲ့ကြတာပါဒီသုံးပွင့်ဆိုင်တွေးဆောင်ပွဲကိုအလုပ်သမားလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေတက်ရောက်ခဲ့ပါတယ်အလုပ်ရှင်အလုပ်သမားကြောချင်းကပ်ပြီးအခက်အခဲတွေကိုဆွညွေကြဖို့နဲ့လိုအပ်ရင်အစိုးရကအထည်ချုပ်လုပ်ငန်းတွေအပါအဝင်ဟိုတယ်ခရီးနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအတွက်ကြံ့ငွေဘီလီယံ100ထုတ်ပေးသွားမယ်လို့ပြည်အောင်စုဝန်ကြီးကပြောပါတယ်ဒါကိုမနေ့ကမြန်မာအတန်းနဲ့ရုပ်မြင့်တန်းကြားမှာဖော်ပြသွားတာပါ COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုများပေါ်ကူစားနိုင်ရေးလုပ်ငန်းကော်မတီကိုနိုင်ငံတော်သမ္မတရုံးကမတ်လ13ရက်မှာဖွဲ့စည်းခဲ့ရပါပြည်အောင်စုအစိုးရခွင့်ပြုချက်နဲ့နိုင်ငံတော်ရမုံငွေတဲကကြက်ငွေဘီလီယံ50လူမှုဖူလုံရေးရမုံငွေတဲကဘီလီယံ50စုစုပေါင်းဘီလီယံ100နဲ့ COVID-19 ရမုံငွေထူထောင်ဖို့ဒီကော်မတီရဲ့မတ်လ18ရက်အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်
ဒီလိုပိတ်လိုက်တာမျိုးတော့ဝန်ကြီးဌာနကမလုပ်ပေးနိုင်တဲ့နဲ့တဲရွေညာစက်ရုံမှာရောဂါပိုးရှိတဲ့လူတွေရောက်တွေ့လို့နော်အိမ်မှာနေပြီးတော့စက်ရုံလုပ်သမားတွေကိုစောင့်ကြည့်ထိုင်းလိုက်ပြီးဆိုလို့ရှိရင်ဒီလုပ်သားတွေကိုတော့လူမှုဖူလုံရေးရာနဲ့ကျန်းမာရေးခွင့်ထယ်ကနေ60ရာခိုင်နှုန်းပေးရမယ်ပါဥဒေယရှိတဲ့ဆိုကြမလို့အဲ့ဒါကိုတော့ဆိုရကပံ့ပိုးမယ်ဆိုတာကိုသိရပါတယ
်ဒေါ်ခိုင်စာအောင်ပြောသွားတာဖြစ်ပါတယ်စက်ရုံတချို့ကလုပ်သမားတွေဟာရောဂါကူးစက်မှာစိုးရိမ်လို့နေရပြန်နေကြပါတယ်CMB ထဲကျုပ်လုပ်ငန်းတွေကနေအစိုးရကလူမှုဖူလုံကြီးကျောင်းဝေဘီလီယံချီရနေရကြောင်းတကယ်လို့စက်ယုံတွေကိုယာယီပိတ်မယ်ဆိုရင်အလုပ်သမားတွေနဲ့အလုပ်ရှင်တွေအတွက်အစိုးရကအပြည့်အဝအာမခံတယ်ဆိုတာကြီးညာတင်ကြောင်းလှိုင်းသာယာရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်က VOA ကိုပြောပါတယ
်ဆလောက်လုပ်သားတွေရဲ့အားလုံးလူမှုဖူလုံကြီးတွေဘီလီယံ800 900လောက်ရှိတဲ့ပတ်သက်တွေဘယ်ရောက်ကုန်မလဲဒါတွေဒီချိန်မှာတုံးဖို့မသိဘူးလားဒီပဿနာကိုနိုင်ငံတော်ဗန်လေးတော့လက်မခံနိုင်ဘူးအစိုးပေးရလို့
အခုနိုင်ငံတော်အစိုးရဝန်ထမ်းတွေကြော့နေပြီကျွန်တော်တို့ဘာဆက်လုပ်မှာမသိဘူးအခုကလေးကအကုန်ပြန်ကြည့်နေတယ်စက်ရုံမှာတက်တက်သားသားတခုတော့ပြင်သာပေးဖို့လိုပြီလေဖြစ်လာရင်ကျွန်တော်ထိတ်မနိုင်ဘူးက
ြပြည်တွင်းစက်မှုဆောင်ကုန်ထုတ်လုပ်ငန်းမှာ CMB လက်ခစားအထည်ချုပ်လုပ်ငန်းတွေကဦးဆောင်နေပြီးအလုပ်သမား9သိန်းလောက်ကိုလုပ်ကိုင်ဖန်တီးပေးထားပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပေးပို့ထားတာဖြစ်ပါတယ်